အမေရိကန်ပြည်ထောင်စုမှာဒီဇင်ဘာလ29ရက်ကကွယ်လွန်သွားတဲ့သမရဟောင်းဂျင်မီကာတာရဲ့6ရက်ကြာနိုင်ငံတော်ဇာပနာအခမ်းအနားကိုဒီကနေ့စတင်ကျင်းပမှာဖြစ်ပါတယ်။သူ့ရဲ့မွေးရဖြစ်တဲ့ဂျော်ဂျီယာပြည်နယ်ဖလင့်မြို့မှာဇာပနာအခမ်းအနားကိုစတင်မှာဖြစ်ပြီးသူ့မြို့သူမြို့သားတွေဂါရဝပြုနိုင်ဖို့သူ့ရဲ့အလောင်းကိုလက်မြို့ထဲမှာလှည့်လည်မှာဖြစ်ပါတယ်။အဲ့ဒီနောက်ပြည်နယ်အထက်လွှတ်တော်တာဝန်ပြည်နယ်အုပ်ချုပ်ရေးမှူးတာဝန်တွေထမ်းဆောင်ခဲ့တဲ့ဂျော်ဂျီယာပြည်နယ်မြို့တော်အတ္တလန်တာကိုသူ့ရဲ့ရုပ်လောင်းကိုတင်ဆောင်သွားမှာဖြစ်ပါတယ်။အဲ့ဒီမှာခေတ္တညင်သက်ဂါရဝပြုတဲ့အခမ်းအနားကိုလုပ်ပြီးရင်တော့ရုပ်လောင်းကို Carter Presidential Center ကိုတည်ယူသွားမှာဖြစ်ပါတယ်။သမရတာဝန်ထမ်းဆောင်ပြီးနောက်တည်ထောင်ခဲ့တဲ့ Carter Presidential Center ဟာကမ္ဘာတဝန်းငြိမ်းချမ်းရေးလုပ်ငန်းတွေ၊ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းတွေပရာဟိတလုပ်ငန်းတွေကိုကူညီဆောင်ရွက်ပေးခဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်။ကာတာစင်တာမှာသမရဟောင်းကာတာရဲ့အလောင်းကိုဒီကနေ့စနေနေ့ည9:00 နာရီကနေညနေ6:00အထိထားရှိမှာဖြစ်တဲ့အတွက်ပြည်သူတွေသွားရောက်နှုတ်ဆက်ကာတာဝပြုနိုင်မှာဖြစ်ပါတယ်။ဟင်္ဂါနေ့ကျရင်တော့ဝါရှင်တန်မြို့တော်ကအမေရိကန်ရေတပ်အောက်မေ့ဘွယ်အခမ်းအနားမှာဇာပနာခမ်းမှာသူ့ရဲ့လုပ်လောင်းကိုအထူးလျင်နဲ့တင်ဆောင်မှာဖြစ်ပါတယ်။အဲ့ဒီအခမ်းအနားကနေသမရဟောင်းကာတာရဲ့လုပ်လောင်းကိုမြင်းလင်းနဲ့တင်ဆောင်ပြီးအမေရိကန်လွှတ်တော်အစအဦးစီကိုတင်ဆောင်တော့မှာဖြစ်ပါတယ်။လွှတ်တော်အစအဦးထဲမှာသူ့ရဲ့ရုပ်အလောင်းကိုဂျာတာပရင်းနေအထိအများပြည်သူကာရဝါပြုဖို့ထားရှိမှာဖြစ်ပါတယ်။ဂျာတာပရင်းနေမှာတော့ National Cathedral ဘုရားရှိခိုးကျောင်းမှာနိုင်ငံတော်ဇာပနာဝိပုဝဲအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုသမ္မတဂျိုးဘိုင်ဒန်နဲ့အတူသက်ရှိထင်ရှားရှိနေကြတဲ့အမေရိကန်သမ္မတဟောင်းနဲ့အားလုံးတက်ရောက်ကြမှာဖြစ်ပါတယ်။